တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြေးကြပါသည်ခင်ဗျာ VOA အမေရိကန်တိုင်း2019ခုနှစ်ဇွန်လ17ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းတွင်ပီတာ1925ရို့ကနေဒိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဟောမစ်ရေလက်ချာဖျက်ဆီးမဲ့ British ရေနံတင်တမောတစင်းကိုအီရန်တမောတွေချပြဟန်ထားဖို့ကြိုးပမ်းတဲ့အကြောင်းဗြိတိန်နိုင်ငံကပြောလိုက်ပါတယ်။ဂျပန်နိုင်ငံနဲ့ကုန်သွယ်ရေးတရမန်အငင်းပွားမှုတွေကြီးထွားလာနေတာကိုအမေရိကန်ကကြားဝင်ညှိနှိုင်းပြဖို့တောင်ကိုရီးယားကအကူအညီတောင်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မဆုမြတ်မွန်းနဲ့အထူးကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်မြောက်ပိုင်းကျေးရွာတချို့မှာမြန်မာစစ်တပ်ကပိတ်ဆို့ပြီးဒေသခံတွေကိုစစ်ဆေးနေတာကြောင့်ရွာသားတွေစားတောက်ရေးအခက်ကြုံလာရတယ်လို့ဆိုပါတယ်။
ဟုတ်ကဲ့တော်လည်းနော်ကျေးဇူးတင်ပါတယ်ဆိုတော့အဲ့မှာအမျိုးသမီးတွေကလည်းအခုကတော့ဘုံကြီးကြောက်ခေါ်တာကြီးပြောတယ်အခုလုံ
းပြည်သူလူတော်ကိုယ်စားလှယ်တူပြောကြသွားတာပါဒီအကြောင်းနဲ့အတူထိုင်းမလေးနယ်စပ်မှာလူကုန်မှုခံရတဲ့မြန်မာနိုင်ငံသားတွေအိမ်ပြန်ဖို့အစဉ်ပြေကြပါရဲ့လားဆိုတာနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဗြိတိန်နိုင်ငံခေါင်းဆောင်တွေကိုသူ့ Twitter ကနေဘာတွေတိုက်ခိုက်ရေးသားနေတယ်လဲစတဲ့အကြောင်းအရာတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပြောင်းဗျာ
အမှုစီလက်ချာကဖျက်ဆီးမဲ့ဗြိတိရှ်ရေနံတင်တမောတစင်းကိုအီရန်တမောတွေကရပြတ်ဟန်ထားဖို့ကြိုးပမ်းခဲ့တဲ့အကြောင်းဗြိတိန်နိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်အနောက်ရှက်ပေးခဲ့တဲ့အီရန်တမော၃စင်းကတော့ဗြိတိရှ်စစ်တမောတစင်းကသတိပေးခဲ့ပြီးတဲ့နောက်လက်လျှော့သွားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်အီရန်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့ကတော့ဗြိတိန်နိုင်ငံရဲ့ဆူဆွဲချက်ကိုငြင်းဆန်နေတာပါအီရန်ဆွေးရအဘော် First တရင်ဌာနကတော့ကင်းလက်တမောတွေပုံမှန်တာဝန်ယူခဲ့တာဖြစ်ပြီးပြည်ပကတမောတွေအထူးသဖြင့်ဗြိတိရှ်တမောတွေနဲ့ပြဿနာတစုံတရာမရှိတဲ့အကြောင်းဖော်ပြခဲ့ပါတယ်နိုင်ငံကပိတ်ဆို့တံခတ်မှုတွေကိုချိုးဖောက်ပြီးစီးပွားနိုင်ငံကိုရေနံတင်ဖို့ကြိုးပမ်းတယ်လို့မတင်ကြတဲ့အီရန်ရေနံတင်တင်မတော်စင်းကိုပြီးခဲ့တဲ့သတင်းပတ်ထဲဖန်ဆီးခဲ့တဲ့ပေါ်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်ဆိုပြီးဗြိတိန်နိုင်ငံကိုအီရန်သမ္မတဟာဆန်ရူဟာနီကမနေ့ကပဲသတိပေးခဲ့ပေမဲ့ဘလို့အကျိုးဆက်မျိုးတွေလဲဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူးဒီသတင်းလုံညွန်ရေးကိုထိပါစေမဲ့လူရက်တွေကိုအဆုံးသတ်စေဖို့ဆိုပြီးအီရန်ပေါ်အမြင့်ဆုံးဖိအားပေးမဲ့မူဝါဒအရအမေရိကန်ကပိတ်ဆို့တံခတ်မှုတွေတိုးမြင့်ချထားခဲ့တယ်လို့ရေနံတင်ဖို့မှုတွေကိုပိတ်ပင်ခဲ့ရတာဆလို့ပါရှန်ပင်လယ်ကိုဒီသားမှာအမေရိကန်နဲ့မဟာမိတ်တွေနဲ့အီရန်နိုင်ငံတို့ကြားတင်းမာမှုတွေကြီးထွားလာနေကြတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုကအီရန်ပေါ်စီးပွားရေးရတန်ခတ်ရေးယူမှုတွေကိုမကြခင်မှာတိတိတတ်တိုးမြင့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။အမေရိကန်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကြောင့်အီရန်နျူကလ িয়ার အစီအစဉ်ဆိုင်ရာသဘောတူညီမှုတွေကိုအီရန်ကချိုးဖောက်ပြီးတော့အကြက်ကိုက်နေတယ်လို့အမေရိကန်ကဆွဆွဲနေချိန်မှာပဲသမ္မတကခုလိုတန်ခတ်မှုတွေတိုးမြင့်မယ်လို့ပြောကြားခဲ့တာပါ။အီရန်မှာယူရေနီယံပိုင်ဆိုင်ခွင့်နဲ့တန်းစင်ခွင့်ကိုနိုင်ငံတကာနဲ့သဘောတူထားတာထက်ကျော်လွန်ပိုင်ဆိုင်တန်းစင်နေပြီလို့အီရန်ကမကြခင်တုန်းကပဲကြေညာထားပါတယ်။2015ခုနှစ်ကရရှိထားတဲ့အဲ့ဒီသဘောတူညီချက်ထဲကနေအမေရိကန်နှုတ်ထွက်ပြီးတော့အီရန်ပေါ်တန်ခတ်မှုတွေပြန်လည်ချမှတ်နေတာပါ။တန်ခတ်အရေးယူမှုတွေကိုမကြခင်တိတိတသားထပ်ပြီးတိုးမြင့်မယ်လို့သမ္မတထရမ့်က Twitter ပေါ်မှာမနေ့ကရေးသားခဲ့ပါတယ်။အီရန်အနေနဲ့သူနဲ့နျူကလ িয়ার အစီရင်စင်ကိုတိုးမြင့်ဖို့ယုံကြည်ရလောက်တဲ့အချောင်းအချက်မရှိဘူးလို့အမေရိကန်အစိုးရကလည်းနိုင်ငံတကာအနုညွှန်စွမ်းရည်အေဂျင်စီ IAEA ကိုပြောကြားခဲ့ပါတယ်။အီရန်ကယူရေနီယံပိုင်ဆိုင်တဲ့အရေးအတွက်နဲ့တန့်စင်မှုအဆင့်မြင့်ခဲ့တဲ့လောက်ရကိုပြန်ပြင်ဖို့နဲ့နောက်ထပ်ဆက်မလုပ်ဖို့အတွက်အမေရိကန်အစိုးရကတောင်းဆိုထားပါတယ်။တချိန်တည်းမှာပဲအမေရိကန်အနေနဲ့အီရန်အစိုးရနဲ့ကြိုတင်ကန့်သက်ချက်တွေမထားဘဲညှိနှိုင်းမှုတွေလုပ်ဖို့တကားခွင့်ထားတယ်လို့အမေရိကန်ကပြောကြားထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လက်ရှိနဲ့အရင်အစိုးရရရှိပြီးစီးပွားရေးအဖွဲ့ဝင်တွေကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုအကျင့်ပြစ်ချဆမှုနေဆက်ဒေသမှာတရားမဝင်လာတဲ့မိသားစုတွေကကလေးတွေကိုခွာကြထိန်းသိမ်းတဲ့မူဝါဒနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာဆင့်ခေါ်ဖို့အမိန့်စာထုတ်သိမ်းမတဲ့အောက်လွှတ်တော်တရားရေးကော်မတီမှဒီနေ့မဲခွဲမှာဖြစ်ပါတယ်။အစိုးရဖော်ဝင်တွေကိုမင်းမြန်ခွင့်ရဖို့နဲ့အထောက်အထားတွေတောင်းရမှာသမ္မတအင်ပြိုနဲ့အစိုးရဌာနတွေပူးပေါင်းဆောင်ရွက်မှုတွေအားနဲ့နေတဲ့ပေါ်ကော်မတီမှဥဆောင်နေတဲ့အတိုက်ခံဒီမိုကရက်တစ်ကစိတ်ပြစ်နေတာပါ။သမ္မတရဲ့ Republican Party ကအမှတ်တွေကတော့ဒီမိုကရက်တစ်ရဲ့စုံစမ်းစစ်ဆေးမှုတွေဟာအချိန်ပြုံးတဲ့ကိစ္စဖြစ်ဝေဖန်ထားတယ်လို့အင်ပြိုတိုင်းမင်ကန်ပုဂ္ဂိုလ်ဒေါ်မကန်ပါဝင်တောင်းရင်ရှိသူတချို့ကိုကော်မတီရဲ့မေးခွန်းတွေမဖြေဖို့လဲအင်ပြိုကညွှန်ကြားထားပါတယ်။စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အင်ပြိုကကန့်ကွက်မှုတွေအချင်းချင်းလုပ်ခဲ့တယ်လို့မနေ့ကလည်းသမ္မတထရန့်ကဒီမိုကရက်တစ်ရဲ့နိုင်ငံရေးအောက်လန်းဒီအဖြစ်နဲ့ Twitter လူမှုကွန်ရက်ကနေဝေဖန်ထားပါတယ်။
အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့10နှစ်ကျော်တုန်းကအသက်မပြည့်သေးတဲ့ main clinic တွေကိုလိန်ကုန်ကူးမှုနဲ့တရားစွဲခံခဲ့ရတဲ့ billionaire တထေး Jeffrey Epstein ကိုထောင်ဒဏ် short ပေါ်ပေးဖို့အတွက်ပြည်ထောင်စုတရားသူကြီးတာဝန်ထမ်းဆောင်နေစဉ်ကသဘောတူခဲ့တာနဲ့ပတ်သက်လို့လက်ရှိအလုံသမားဝင်ကြီး Alexander Acosta ကခုခံပြောကြားခဲ့ပါတယ်။အဲ့ဒီတော့ကပြည်ထောင်စုတရားရုံးကဝင်ရောက်မဆောင်ရွက်ခဲ့ရင် Jeffrey Epstein အနေနဲ့ပြည်내အဆင့်မပြင်းထန်တဲ့ဆွဲချက်တွေတင်ခံရပြီးထောင်ချမဲ့အခြေအနေကလည်းလွတ်သွားနိုင်တယ်လို့ဝန်ကြီးအကော့စတာကပြောပါတယ်။လိမ်မိုင်းဆိုင်ရာ Epstein ကျွန်းလွန်ခဲ့တဲ့အမှုတွေအတွက်သူ့ကိုထောင်ချနိုင်ဖို့အဓိကထားဆောင်ရွက်ခဲ့တာဖြစ်တယ်လို့သူ့ရဲ့လုပ်ရက်နဲ့ပတ်သက်လို့ခုခံပြောကြားခဲ့တာပါ။2008ခုနှစ်တုန်းကဖလော်ရီဒါပြည်နယ်အစိုးရရှေ့နေတွေတရားစွဲတဲ့အမှုအပေါ်အက်ပ်စတင်းကအပြစ်ရှိကြောင်းဝန်ခံပြီးတော့ထောင်ဒဏ်လျှော့ပေါ်ရေးကိစ္စမှာသူ့ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဝန်ကြီးအလက်ဇန်ဒါကော့စတာကိုယာတုကနေနှုတ်ထွက်ဖို့အတွက်အောက်လွှတ်တော်ထိတ်တန့်ဒီမိုကရက်အမတ်နှစ်ယောက်အပါအဝင်လွှတ်တော်အမတ်တွေတောင်းဆိုနေကြတာပါ။အဲ့ဒီအမှုမှာဂျက်ဖရီအက်ပ်စတင်းကထောင်ဒဏ်73နှစ်ကျခဲ့ပေမဲ့ထောင်ချနေစဉ်ရက်တော်တော်များများမှာသူ့ရဲ့ရုံးကန်သွားပြီးရုံးတက်ခွင့်ရခဲ့တာပါ။အဲ့ဒီအချိန်က Jeffrey Epstein အပေါ်ပြည်တော်စုတရားရုံးမှာစုံစမ်းစစ်ဆေးမှုအဆုံးသတ်ခဲ့ပါတယ်။ဒါပေမဲ့ဒီသတင်းပတ်ထဲမှာ New York မြို့ကပြည်တော်စုအစိုးရရှေ့နေတွေကဘီလီယံနဲ့တထေး Epstein အပေါ်အမှုသစ်တွေနဲ့တရားစွဲပါတယ်။အသက်မပြည့်သေးတဲ့မိန်းကလေးငယ်ဒါဇင်နဲ့ချီကိုလိမ်ပိုင်းဆိုင်ရာအမျက်ထုတ်မှုဒေါ်လာရာချီပေးနှိပ်ခိုင်းပြီးတော့လိမ်ပိုင်းဆိုင်ရာဆောင်ရွက်ဖို့ပါတောင်းဆိုမှုစတဲ့အမှုတွေနဲ့တရားစွဲထားပါတယ်။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဂျပန်နိုင်ငံနဲ့ကုန်သွယ်ရေးတန်တမာရေးအငင်းပွားမှုတွေကြီးထွားလာနေတာကိုအမေရိကန်ကကြားဝင်ညှိနှိုင်းပေးဖို့တောင်ကိုရီးယားကအကူအညီတောင်းလိုက်ပါတယ်။အမေရိကန်ပြည်သူကအပယ်နဲ့တရုတ်နိုင်ငံကဟွာဝေးလိုကုမ္ပဏီကြီးတွေကိုပစ္စည်းတွေတင်သွင်းနေတဲ့ Samsung Electronics နဲ့ SK Hynix တို့ပါဝင်ကွန်ပျူတာ chips နဲ့အစစ်မြေလက်ကိုက်ဖုန်းတွေထုတ်လုပ်တဲ့တောင်ကိုရီးယားကုမ္ပဏီတွေအတွက်အရေးကြီးတဲ့ကုန်ပစ္စည်း၃မျိုးတင်ပို့မှုတွေကိုဂျပန်နိုင်ငံကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကန့်သတ်ခဲ့တာပါ။ဒုတိယကမ္ဘာစစ်ကာလအတွင်းကိုရီးယားကျွန်းဆွယ်ကိုဂျပန်နိုင်ငံကကျူးကျော်သိမ်းပိုက်ခဲ့ပြီးတော့ဂျပန်ကုမ္ပဏီတွေမှာအတင်းကျပ်အလုပ်ခိုင်းစေခံရတဲ့အခိစားပေါ်ဆယ်စုနှစ်တွေနဲ့ချီအငင်းပွားနေတာတွေပေါ်အခြေခံပြီးနိုင်ငံခြားတင်းမာမှုတွေပေါ်ပေါက်နေတာပါဒီကိစ္စနဲ့ပတ်သက်လို့ဒီသတင်းပတ်အစောပိုင်းမှာပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာတောင်ကိုရီးယားကထပ်မံတင်ပြခဲ့တာရှိပါတယ်
တရုတ်နိုင်ငံရှင်ကျန်းဒေသကအဝိကမွတ်စလင်တွေနဲ့တခြားမွတ်စလင်တွေအပေါ်တရုတ်အစိုးရရဲ့ပြုမှုဆောင်ရွက်ချက်တွေအပေါ်ကုလသမဂ္ဂဆိုင်ရာတာအမတ်ကြီးအယောက်20ကျော်ကပြစ်တင်ဝေဖန်ထားတဲ့စာတစောင်းကိုဂျနီဗာမှာရှိတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုပေးပို့ခဲ့ပါတယ်။ဥရောပနိုင်ငံတွေအများစုအပြင်ဩစတြေးလျ၊နယူးဇီလန်၊ကနေဒါနဲ့ဂျပန်နိုင်ငံတွေပါဝင်တဲ့နိုင်ငံပေါင်း22နိုင်ငံကကုလသမဂ္ဂကြီးတွေကစာရဲမှာလက်မှတ်ထိုးထားပါတယ်လောလောဆယ်တော့အမေရိကန်မပါသေးပါဘူးရှင်ကျန်းဒေသကဝိကာမွတ်စလင်တွေနဲ့တခြားလူနည်းစုတွေအပေါ်အဓိကပြစ်မှတ်ထားပြီးတော့တရုတ်အစိုးရကဥပဒေမဲ့ဖမ်းဆီးတာပညာပေးစခန်းတွေပို့တာစောင့်ကြည့်ထောက်လန်းတာကန့်သတ်ပိတ်ပင်တာတွေလုပ်နေတယ်လို့ဆိုရဲခိုင်လုံတဲ့သတင်းတွေကြောင့်စိုးရိမ်တဲ့အကြောင်းတမတ်ကြီးတွေကစာရဲမှာရေးထားပါတယ်တရုတ်အစိုးရဘက်ကတော့အကြမ်းဖက်ဝါဒနဲ့အကြမ်းဖက်မှုတွေဘက်ကိုရောက်မတော့အောင်ရည်ရွယ်တဲ့ပညာပေးစခန်းတွေဖြစ်တယ်လို့ဆိုထားပါတယ်တရုတ်ဆိုရရဲ့လိုရက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ကောင်စီကိုတာမတ်ကြီးတွေပေးတဲ့စာကတရုတ်ပေါ်ဆုံးဖြတ်ချက်တစ်စုံတရာချမှတ်ဖို့တဲ့သူတို့ရဲ့ဆိုရမှုကိုမိမောင်းထိုးပြဖို့ရည်ရွယ်တာဖြစ်ပါတယ
်လူ့ခွင့်ရေးချိုးဖောက်မှုတွေအတွက် Saudi Arabia နိုင်ငံပေါ်ပြစ်ဒဏ်ခံမဲ့ဥပဒေမူကြမ်းတရားကို American ထက်လွတ်တော်နိုင်ငံရေးဆက်ဆံရေးကော်မတီဥက္ကဋ္ဌကအစိုးပြုလိုက်ပါတယ်ဒါပေမဲ့လည်းဥပဒေချမ်းထဲမှာ Saudi ကိုလက်နက်ရောင်းချနေရတယ်ကိုတားမြစ်မဲ့အစီအစဉ်တွေတော့မပါပါဘူးအဓိကပါတီရင်းတစ်ခုကပူတွဲကမကထလှုပ်ထားတဲ့ Saudi Arabia တာမတ်ဆက်ဆံရေးပြန်လည်သုံးသပ်ချက်အဥပဒေအားနိုင်ငံဆက်ဆံရေးကိုအပြည့်အဝလေးလာဆန်းစစ်ထားပြီးလူ့ခွင့်ရေးချိုးဖောက်မှုတွေအတွက် sorry တော်ဝင်မိသားစုတွေတာဝန်ယူမှုရှိစေဖို့ရည်ရွယ်ထားကြောင်းလဲ Republican ကိုယ်စားတူးဖြစ်တဲ့ James Rich ကပြောဆိုခဲ့တာပါ။ဥပဒေကိုသမ္မတကအတည်ပြုလက်မှတ်ရေးထိုးနိုင်မှုအတွက် sorry ကိုလက်နက်တင်ဖို့ရောင်းချမှုကိုတားမြစ်တဲ့အစီအစဉ်ကိုတော့ထည့်သွင်းမထားပါဘူး။သမ္မတ Donald Trump ကတော့ American မှာအလောက်ကန်တွေရရှိရေးနဲ့ဒေသတွေမှာ Iran ရဲ့ကျဉ်းကျောက်မှုအန္တရာယ်ကိုဟန်တားရမှာအရေးကြီးတယ်ဆိုပြီး sorry ကိုလက်နက်တင်ဖို့မှုတားမြစ်တာတွေမလုပ်ဖို့လိုလားနေပါတယ်။American Congress တို့ကတော့ယမန်နိုင်ငံမှာအီရန်နိုင်ငံကအားပေးထောက်ခံထားတဲ့ဟူသီသဘုံတွေကိုတိုက်ခတ်နေတဲ့ညီမောင်အဖွဲ့မှအဓိကမဟာမိတ်ဖြစ်တဲ့ Saudi Arabia နဲ့ Arabsaw မြတ်ပြည်တော်စု UAE ပါဝင်မဟာမိတ်နိုင်ငံတွေကိုဒေါ်လာတန်းထောင်ချီလက်နက်တင်ဖို့ရောင်းချမှုတွေကိုတားမြစ်ထားပါတယ်
။ Bangladesh နိုင်ငံမုတ်တုတ်ရာသီကာလမှာ Rohingya ဒုက္ခသည်စခန်းတွေရေလွှမ်းခံနိုင်ရတဲ့အခြေအနေကိုစိုးရိမ်နေလို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်း Ban Ki-moon ကပြောကြားခဲ့ပါတယ်။တဟိတ်မြို့အခြေစိုက်ရာသီဥတုပြောင်းလဲဖောက်ပြန်မှုအပေါ်တုံ့ပြန်နိုင်ရေး GCA အဖွဲ့အကြီးအကဲအနေနဲ့ Bangladesh နိုင်ငံတွားရောက်ဆိုင်မှာစိုးရိမ်ကြောင်းသူကပြောခဲ့တာပါ မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တတန်းကျော်ရှိနေတဲ့ Cox's Bazar ကယူရန်ဒေသကကုဒူပလောင်ဒုက္ခသည်စခန်းမှာသူမြင်တွေ့ခဲ့ရတဲ့အခြေအနေတွေဟာမယုံနိုင်စရာစိတ်မကောင်းစရာဖြစ်တယ်လို့ Mr. Bagimon ကပြောပါတယ်ဒုက္ခသည်စခန်းတွေထဲမှာရှိနေတဲ့မိသားစုထောင်ချီအပြင်အနီးပတ်ဝန်းကျင်ရွာတွေကဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းဟာမိုးသီးထန်စွာရွာလို့ရေကြီးမြေပြိုမဲ့ဘေးကျုံနေတယ်လို့ကုလသမဂ္ဂဒုက္ခသည်ကလေးငယ်များကုညီဆောင်ရှောက်ရေး UNICEF အဖွဲ့ကလည်းအခုသတင်းပတ်အစောပိုင်းကပဲပြောကြားခဲ့ပါတယ်ဒုက္ခသည်စခန်းတွေထဲကမိသားစု 4,000 ကျော်ကိုဘေးကင်းရာရွှေ့ပြောင်းပေးခဲ့တယ်လို့လည်းပြောပါတယ်ရာသီဥတုပြောင်းလဲဖောက်ပြန်မှုဒဏ်ကိုအဆိုးဆုံးခံရနိုင်တဲ့နိုင်ငံတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံလည်းပါတစ်ခုပါဝင်ပါတယ် GCA အဖွဲ့အကြီးအကဲဘန်ကီမွန်ဟာ GCA တခြားတာဝန်ရှိသူတွေအပြင်ကမ္ဘာ့ဘဏ်က CEO ခရစ်စတာလီနာဂီရော့ဂီရီဗာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကွန်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းတရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါတယ်ရခိုင်မြောက်ပိုင်းဘူးသီးရောင်မြို့နယ်ကံပြင်းကျေးရွာကိုမြန်မာစစ်တပ်ကပိတ်ဆို့ပြီးကျေးရွာသားတွေကိုစစ်ဆေးမေးမြန်းနေတာသတင်းတစ်ပတ်ကျော်သွားပါပြီ။ဒါကြောင့်ကျေးရွာသားတွေရဲ့နေရေးစားရေးအတွက်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကစိုးရိမ်မကင်းရှိနေကြပါတယ်။မြန်မာစစ်တပ်ပြောခွင့်ရသူကတော့ကျေးရွာသားတွေကိုခေါ်ယူစစ်ဆေးနေတယ်ဆိုတာမဟုတ်ကြောင်းညင်းပါတယ်။စီးရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းနောက်ဆုံးအခြေအနေကိုကိုနိုင်ကွန်းအိမ်ကစုံစမ်းမေးမြန်းထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ကံပြင်းကျေးရွာကိုစူလိုင်လ၂ရက်နေ့ကတည်းကမြန်မာစစ်တပ်ကနေပိတ်ဆို့ထားပြီးကျေးရွာသားတွေကိုခေါ်ယူစစ်ဆေးနေတယ်ဆိုပြီးရခိုင်လွှတ်တော်ကိုယ်စားလှယ်တွေက VOA ကိုပြောပါတယ်။ဒါကြောင့်သူတို့ရဲ့စာဝတ်နေရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်နေတယ်လို့လည်းဘူရီတောင်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါတယ်
။ကျန်ရင်ပေါ့နော်။ကျန်ရင်မှဒီလိုပိတ်ပြီးမှတလဲနေတာလည်းမဖြစ်ဘူးလို့ပြောတယ်။ဆိုတော့အဲ့လိုအမျိုးသမီးတွေကလည်းအခုကတော့ဘုံကြီးကြောင့်ခွာတာလို့ပြောတယ်။အကုန်လုံးဆိုလို့ရှိရင်အခုကတော့မဖြစ်ကြောက်ချီတာမယ်။
မြန်မာစစ်တပ်ကနေပါရီရွယ်ချက်နဲ့ထိမ့်သိမ်းထားတဲ့ဆိုတာမသိရပေမဲ့ရခိုင်လက်နက်ကင်အေဖွဲ့နဲ့ဆက်ဆက်မှုကိုစစ်ဆင်နေတယ်လို့ယူဆကြောင်းရော်ကနေထွက်ပြေးလာတဲ့ကံပြင်းရွာသားတို့ကပြောပါတယ်
။ဝမ်းမာမင်းစေးရောကျလို့ရခြင်းကအဲအဲဘုန်းကြီးမှာဘယ်ကဘလို့ပြောလဲဆိုလို့ရှိရင်ခမရတို့လေပေါ်လာလို့တဲ့အင်းကိုရင်ခမရတို့ဒုက္ခမရဘူးတဲ့
ရွာသားတွေရွာပြင်မှာဆောက်ခွေးမရှိအလုံးမလုံးကန်ရလို့စန္ဒရိတ်ခါပြလတ်မှုတွေကြုံတွေ့နေရတယ်လို့လည်းအဆိုပါရွာသားကပြောပါတယ်။သမရောပြောခွင့်ရသူဘုံမှုချုပ်စုံမင်းထွန်းကတော့ကံပြင်းကျေးရွာကိုပိတ်ဆို့ပြီးကျေးရွာသားတွေကိုစစ်ဆေးနေတယ်ဆိုတဲ့ဆွတ်ဆွဲချက်ပေါ်မှာညှင်းဆူထားပါတယ
်မရှိတော့ဘူးမလုပ်ပါအဲ့ချက်မှာကျွန်တော်တို့သိရတော့ငါပခမေးကြီးကတော့ကျွန်တော်တက်ကောင်မှမရှိဘူ
းပြီးကြတဲ့28ခုနှစ်ဒီဇင်ဘာလဇန်မှာမြန်မာစစ်တပ်နဲ့အေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့မှုကြောင့်ကံပြင်းရွာသား400ခန့်ဟာဗုဒ္ဓတောင်မြို့နယ်စီတောင်စီတီတောင်ရတိတောင်မြို့နယ်စင်ကုန်းတန်ကျေးရွာဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပြီးရွာထဲမှာလူအနည်းငယ်သာကြာရှိနေတာပါအလားတူဗုဒ္ဓတောင်မြို့နယ်ကြာညိုပြင်ကျေးရွာအုပ်စုတရက်ပြင်ကျေးရွာကိုလည်းမြန်မာစစ်တပ်ကနေတိနှိပ်မှဝင်ရောက်စစ်ဆေးနေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ်။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့စစ်ရေးတင်းမာနေတဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာလည်းစံတင်သိန်းခွေကတ်တပ်ထားတဲ့အခြေအနေကြောင့်ဒေသခံတွေစစ်တောက်ရေးမှာခက်တွေ့နေပါတယ်။လက်ရှိပလဲဝါမြို့နယ်အာဏာပိုင်တွေကနေပလဲဝါမြို့နယ်တွင်ကျေးရွာအုပ်စုတအုပ်စုကိုစံအိတ်90တာတင်သိန်းခွေပြုတ်နေတဲ့အတွက်လုံလောက်မှုမရှိဘူးလို့တင်ထွန်းအောင်ပရဟိတလူငယ်အဖွဲ့ကကိုတင်ထွန်းအောင်ကပြောပါတယ်
။တင်သိန်းကတော့အခုဒီအုပ်ချုပ်ရေးဌာနကကျေးရွာအလိုက်ဥစုလိုက်ကိုအောက်တည်ယူခွင့်ပေးတယ်ဒါပေမဲ့လုံလောက်လောက်မရကြဘူးတရွာအတွက်မဟုတ်ဘူးတအုပ်စုအတွက်အိမ်90ထက်ပိုပြီးတော့အပေါ်တည်လို့မရဘူးဆိုရင်ရွာအုပ်စုတအုပ်စုမှာရွာက9ရွာရှိတယ်တရွာမှာအိမ်ချေ30လောက်ထားလိုက်တအိမ်ကိုဆင်ဟာတုံးမှာတတောင်းတပြေကျော်ပေါ့စက်နဲ့နှူးလောက်ပဲရတယ်တပိစာလောက်ပဲဆိုရစက်နဲ့တည်ယူခွင့်ပြုတယ်လုံလောက်လောက်တည်ယူခွင့်မပေးဘူး
ပလောင်ဝမြို့နယ်တွင်မြို့နယ်ဝေးလံနဲ့ကျေးရွာ30လောက်အတွက်စံတည်ယူဖို့ခက်ခဲနေတဲ့အခြေအနေမှာရှိနေတယ်လို့သူကပြောပါတယ်ပလဝမြို့နယ်တွင်စံဖြန့်ဝေမှုနဲ့ပတ်သက်လို့ပလဝမြို့နယ်အုပ်ချုပ်ရေးမှုကိုဆက်တွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ဒါပေမဲ့တခြားပလဝမြို့နယ်ကူညီရေးဖွဲ့တစ်ခုကဥက္ကဋ္ဌဥပ္ပေတန်းကတော့အခုလိုစနစ်တကျစံတည်ယူခွင့်ပေးလာတဲ့ပုံမှာအကောင့်ဘက်ကိုဥတည်လာကြောင်းပြောပါတယ
်။သူတို့ကဟိုစိတ်ပါဝင်စားစွာနဲ့ဆောင်ရွက်ပေးရတယ်လို့ပို့ပြီးတော့ဒီလိမ့်မလို့ထင်တယ်။
အရင်မှာတော့ဒီလိုစီစဉ်ပေးမှုတွေမရှိသေးလို့ရှင်မပြေတာတွေကြုံခဲ့ရတယ်ဆိုတာကျွန်တော်အဲ့လိုပဲသုံးသပ်တယ်အခုဆိုအိမ်မှာဖြေခွင့်ရတဲ့စီစဉ်ဆောင်ပေးတယ်ဆိုတော့ဒီနေ့စာတော့ပိုအစီအစဉ်လေးမျိုးကျွန်တော်အဲ့လိုပဲရေးကြည့်တယ
်လက်ရှိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလတ်ဝါမြို့နယ်တွေမှာစီရေပတိပက္ခဖြစ်ပွားလာနေတာကြောင့်သွာလာရေးမှာလုံခြုံမှုမရှိတော့သလိုသောတာဥယျာဉ်ခြံထဲမှာအသက်မွေးဝန်းကျင်လုပ်ငန်းတွေလုပ်ကင်ဖွဲ့ဆုံးရှုံးနေတာကြောင့်စာဝတ်နေထိုင်ရေးမှာလည်းအခက်တွေ့နေကြတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်စည်ရေးတည်မှမှုဖြစ်စဉ်တွင်စစ်ချောင်းဥယျာဉ်9000ကျော်တိုးပွားလာနေသလိုမိုးသွင်းကာလမှာနေထိုင်ရေးနဲ့စားသောက်ရေးအပိုင်းမှာလည်းအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့လည်းလူမှုကူညီရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။နိုင်ကိုရင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ခုတော့လူကုန်ကူးခံရသူတွေဘာတွေရင်ဆိုင်နေရတယ်လဲကြည့်အောင်ပါ။ထိုင်းမလေးနယ်စပ်မှာလူကုန်ကူးခံမှုတွေဒီဇက်တိုက်ဖြစ်လာတဲ့အတွက်ထိုင်းနိုင်ငံဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကုစရဲတွေနဲ့မြန်မာဘက်ကတာဝန်ရှိသူတွေပါပါတဲ့အဖွဲတစ်ဖွဲဟာထိုင်းတောင်ပိုင်းဆုံခလာခရိုင်ကအချို့စခန်းနှစ်ခုကိုတွားရောက်ပြီးဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုတွေ့ဆုံခဲ့ပါတယ်။မြန်မာဘက်ကတော့အမှတ်ပုတ်တင်ရှိသူတွေကိုသာပြန်ခေါ်မယ်လို့ဆိုတာကြောင့်သူတို့ကို UN ကဒုက္ခသည်အဖြစ်လက်ခံသွားမယ့်အခြေအနေရှိနေပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်
။ထိုင်းတောင်ပိုင်းဆုံခလာခရိုင်ထဲမှာပြီးခဲ့တဲ့3လခန့်ကစပြီးမြန်မာနိုင်ငံသားအများအပြားဟာအစုအဝေးနဲ့လူကုန်ကူးခံရတယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်ဒီအတွက်ထိုင်းနိုင်ငံကကုလသမဂ္ဂမဟာမင်းကြီးရုံးကကိုယ်စားလှယ်တွေနဲ့အတူမြန်မာဘက်ကတာဝန်ရှိသူတွေပါဆုံခလာခရိုင်ထဲမှာဖမ်းဆီးခံရတဲ့မြန်မာတွေကိုလာရောက်တွေ့ဆုံခဲ့ပါတယ်ဆုံခလာခရိုင်ဟဲ့ရိုင်မြို့ကရွှေပြောင်းလို့သမားအခွင့်အရေးကိုရဲ့တာဝန်ခံဥပကြီးကအခုလိုပြောပါတယ
်ဒီမြန်မာနိုင်ငံကဒီအနာပိုင်းတယောက်ပါတာပေါ့ဒီရခိုင်ပြည်နယ်ကသူကတော့ငြင်းတာပေါ့နော်ဒီရခိုင်ပြည်နယ်မှာရခိုင်လူမျိုးတွေမရှိကြဘူးပေါ့နော်ဇိုနင်းကြတဲ့များတာပေါ့ရခိုင်လူမျိုးတွေဟောက်ရှာမှာဟောက်ပါပေါ့ဒီလူတွေဟာနေပြီးတော့မှတ်ပုံနဲ့မပါဘူးဆိုတော့သူတို့လက်မခံဘူးသူတို့အဲ့လိုညင်းတယ်မြန်မာနိုင်ငံကရခိုင်ပြည်ထက်ကလာတဲ့သူတွေကိုမှတ်ပုံနဲ့ရှိတဲ့သူတွေကိုမှသူတို့ကပြန်ခေါ်မင်းမှတ်ပုံနဲ့ပါမလာတဲ့သူတွေကိုသူတို့မခေါ်ဘူ
း
အဲ့ဒါကြောင့်နေပြီးတော့ဒီလက်ရှိဖန်ခံထည့်တဲ့သူအများစုကတော့ UN ကိုရောက်မယ်လို့ပြောသွားတယ် UN ကိုကော်ဖက်များတာပေါ့နော်ဒီအတိုင်းဆိုလို့ရှိရင်မြန်မာအစိုးရကလက်မခံဘူးဆိုရင်တော့အဲ့မှာစကနာတော့လောက်ပေးတာမှလက်ထက်မှမှတ်ပုံနဲ့မရှိတဲ့သူတွေများတယ်သူတို့ပြောခဲ့အရာဆိုလို့ရှိရင်ပြမဆုံးလို့နေဆက်မှာအထက်ခဲ့တဲ့သူတွေရှိတယ်အဲ့လိုမျိုးတွေပေါ့ပွေးစားလက်ထက်မှာအထက်ခဲ့တဲ့သူတွေရှိတယ်လမ်းမှာပျောက်ကျန်ခဲ့တဲ့သူတွေရှိတယ
်ပြီးခဲ့တဲ့ AB လကစလို့ထိုင်းမလေးနယ်စပ်ကိုလူကုန်ကူးသူတွေတဲဆောင်လာတဲ့မြန်မာနိုင်ငံသားတွေကိုအစုအဝေးနဲ့ဖမ်းမိခဲ့တယ်လို့ထိုင်းတောင်ပိုင်းကရာဘာတော်တွေတစ်တော်တွေထဲမှာအစာရေစာပြတ်ပြီးလူပွဲစားတွေစွန့်ပစ်ထားတဲ့မြန်မာအများစုကိုလည်းဖမ်းမိခဲ့ပါတယ
်ဘာဖြစ်လို့ဒီလောက်ထိအလုံးအခေလာကြလဲဆိုတော့တချို့တွေကပြောပြလုံးဝလှုပ်ဆက်လို့မရတော့ဘူးတဲ့ကိုပြင်းနေမှာလှုပ်ဆက်လို့မရဘူးသူတို့မှာနှစ်ဖက်လုံးရတာပုံပြပြောမယ်ဆိုတော့ဒီအခုစစ်ပွဲတွေဖြစ်နေတဲ့ကာလမှာနေပြီးတော့ဒီမြတ်တော်အပြင်အစိုးရတပ်ဖက်ကနေပြီးတော့သူတို့ကနေပြီးတော့ဖမ်းဆီးပြီးတော့နှိုက်ဆက်တာတွေများတာပေါ့နော်လမ်းမှာတွေ့လို့ရှိရင်တတ်တွေဖမ်းနေအဲ့လိုမျိုးတွေပေါ့
ထိုင်းမလေးနယ်စပ်မှာလူကုန်ကူးမှုတွေဇက်တိုက်ဖြစ်နေတာကြောင့်ထိုင်းနိုင်ငံတောင်ပိုင်းမှာ UNHCR ကကိုယ်စားလှယ်တွေနဲ့ထိုင်းရနာပိုင်းတွေအမျိုးသမီးနဲ့ကလေးငယ်ဆောက်ရှောက်ရေးအဖွဲ့တွေအရေးပေါ်အစည်းအဝေးလုပ်ပြီးဒီပြဿနာကိုအမြန်ဆုံးဖြေရှင်းနိုင်ဖို့ကြိုးစားနေကြပါတယ်ဒီထဲကတချို့ကလည်းနေရက်ကိုပြန်လည်လွှဲပြောင်းပေးခဲ့ပေမဲ့အများစုကတော့အချုပ်ခန်းတွေထဲမှာစစ်စစ်မင်းမြန်းခံရဆဲဖြစ်ပါတယ
်ဝီဝီသိန်းနောက်မအေးမှာဖြစ်ပါတယ်အခုနားဆင်ရမှာကမိုင်းလာလိုလူသိများတဲ့ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသ၄နယ်မြေဟာငင်းငန်းရေးရယူပြီးအနှစ်30အတွင်းဒေသဖွံ့ဖြိုးရေးလုပ်ငန်းတွေအလေးထားဆောင်ရွက်ခဲ့ရမှာပညာရေးကဏ္ဍကိုလည်းတိုးမြှင့်ဆောင်ရွက်နေပါတယ်ဒီလိုဆောင်ရွက်ပေမဲ့အနေမြေအခြေအနေအရတရုတ်နိုင်ငံနဲ့ထိစပ်နေတာကြောင့်မြန်မာစာသင်ကြားရေးမှာအားနည်းချက်တွေရှိနေသလိုဆရာဆရာမမလုံလောက်တာကြောင့်လည်းတက္ကသိုလ်ကောလိပ်လိုအထက်တန်းပညာသင်ကြားရေးမှာအခက်အခဲရှိနေတဲ့အကြောင်းမိုင်းလာဒေသကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုမိုးစောကတင်ပြထားပါတယ်
မိုင်းလာဒေတာဟာဗမာပြည်ကွန်မြူနတီပါတီရဲ့စစ်ဒေတာ815အဖြစ်တည်ရှိခဲ့စဉ်ကစာတင်ကြောင်းတစ်ကြောင်းလောက်သာရှိခဲ့ရာကငင်းချဲရယူပြီးနှစ်30ကာလမှာနိုင်ငံတော်အစိုးရနဲ့မိုင်းလာဒေတာအုပ်ချုပ်ရေးအဖွဲ့ကတည်ထောင်တဲ့ကျောင်းပေါင်း52ကျောင်းအထိရှိလာပြီးဖြစ်ပါတယ်။မိုင်းလာအုပ်ချုပ်ရေးအဖွဲ့ကသူတို့ဒေတာမှာကျောင်းသူကျောင်းသား12000ကျော်နဲ့ဆရာဆရာမပေါင်း900ကျော်ရှိတယ်လို့လည်းစာရင်းထုတ်ပြန်ထားပါတယ်။မိုင်းလာဒေတာဟာတရုတ်နယ်စပ်နဲ့နယ်မြေချင်းထိစပ်နေတာကြောင့်စီးပွားရေးလူမှုရေးကဏ္ဍတွေမှာတရုတ်ဘာသာစကားကိုပဲအလေးထားပြောဆိုနေရပြီးမြန်မာစာသင်ကြားမှုအပိုင်းတွေမှာတော့အားနည်းတာတွေရှိနေတယ်လို့နံပါတ်မြို့မြင့်မြတ်ပါရမီကျောင်းကဆရာဦးသက်စိုးဦးကပြောပါတယ
်တရုတ်ပြည်နဲ့အများအားဖြစ်တွေ့ဆက်ဆံနေရတဲ့ခါကျတော့ကလေးတွေရဲ့ဟောကွာမှာ
မြန်မာစာကိုတိတ်မဝင်ဘူးပြည်သွားတယ်အခုလက်ရှိကကျွန်တော်ကမြန်မာစာတင်နေဆရာပဲ
မြင့်မြတ်ပါရမီကျောင်းဟာမိုင်းလာအုပ်ချုပ်ရေးအဖွဲ့ကဖွင့်လှစ်ထားတာဖြစ်ပြီးတရုတ်မြန်မာနှစ်ဘာသာတင်ကြားသလိုကျောင်းသူကျောင်းသား600ကျော်လောက်ရှိတာပါနံပန်းဒေတာမိုင်းဆော့ကျောင်းကဆ ्याम ဒေါခွန်နန်းကလည်းမြန်မာစာတင်ကြားမှုအခြေအနေကိုအခုလိုပြောပါတယ
်။ပတ်ဝန်းကျင်လေးပဲအကောင်လုံးကတိကျစကားနဲ့ပြောတယ်။တိကျစကားနဲ့ပြောရမှာနော
်။မိုင်းဆော့ကျောင်းဖွင့်လှစ်တာဟာ10ကျော်ရှိပြီးကျောင်းသူကျောင်းသား1000ကျော်ရှိပါတယ်။ဒီကျောင်းကိုလည်းမိုင်းလာအုပ်ချုပ်ရေးအဖွဲ့ကတာဝန်ယူဖွင့်လှစ်ထားတာဖြစ်ပါတယ်။နံပန်းမြို့မှာနိုင်ငံတော်အစိုးရကဖွင့်လှစ်ထားတဲ့အလေတန်းကျောင်းတစ်ကျောင်းလည်းရှိပါတယ်။ကျောင်းသား400ကျော်ကိုဆရာဆရာမ15ယောက်ကတာဝန်ယူတင်ကြားပေးနေရပါတယ်။ဒီဒေသမှာမူလာတန်းကျောင်း၅ကျောင်းရှိပေမဲ့2009ခုနှစ်နောက်ပိုင်းနိုင်ငံရေးအခြေအနေကြောင့်မူလာတန်းကျောင်းတွေပိတ်ပြီးအလေတန်းကျောင်းမှာပူးတွဲတင်ကြားနေရပါတယ်။ခုအခါဆ ्याम မအခက်ခဲရှိနေတယ်လို့လဲဆ ्याम မဒေါ်နုနုလွင်ကပြောပါတယ
်။မူလာတန်းများဆိုအခု3ယောက်ပဲရှိတော့တယ်ဘုရား။ခုဆိုဆ ्याम မတယောက်ကျောင်းသား60ကျော်လောက်တာဝန်ကြီးရတယ်။
စီလူမျိုးကအစိုးရအလေရန်ကျောင်းမှာကြုံတွေ့နေရတဲ့အခက်အခဲကိုတော့အဲ့ဒီကျောင်းကဆရာဦးအိုက်ခန်းကအခုလိုပြောပါတယ်
။ကျောင်းလေးအထုံဟင်းနဲ့မန်အလုံးတော့ဟင်းကတန်မောဆွာနာဟိုဒီဟင်းတော့ကျောင်းမှာနေလိုက်
ဒီလိုလိုအပ်တဲ့ဟာတွေကပြုပြင်ထိန်းသိမ်းဖို့အားနည်းနေတယ်။နေ့20ကျော်လာပြီဆိုတော့ကလေးအများဆရာမလည်းနေဖို့အခန်းမလောက်ဘူးကလေးကျောင်းသားတွေနေတယ်
မိုင်းလာအုပ်ချုပ်ရေးအဖွဲ့ကစီလူမျိုးမှာဖွင့်လှစ်ထားတဲ့ညံလင်းစာတင်ကျောင်းကတော့ကျောင်းသား1350နဲ့ဆရာဆရာမ90ရှိပါတယ်။မိုင်းလာဒေတာကကျောင်းတွေမှာအင်္ဂလိပ်စာတင်ကြားတာမရှိပါဘူး။ဒီလိုမတင်ကြားနိုင်တဲ့အခက်အခဲကိုစီလူမျိုးညံလင်းကျောင်းကဆရာဦးတင်နိုင်ထွန်းပြောပြတာက
ကျွန်တော်မြန်မာစာသင်တဲ့အခါမှာတော့ဒီကလေးတွေကဘာသာစကားအဆက်အသွယ်မရှိတော့လေ။ကျွန်တော်အများကြီးလှုပ်ပြရတဲ့စာသင်တဲ့အချိန်မှာတင်ထောက်ကူလို့ဘာလို့အများကြီးလှုပ်ပြရတဲ့အခါကျတော့မြန်မာစကားပြောတတ်အောင်တော့သူတို့ကအများကြီးပုံကလုပ်ပြရတာရှိတယ်။အဲဒါအင်္ဂလိပ်စာကောဘာကောဆိုရင်သူတို့အတွက်မနိုင်လောက်တော့
ကျန်းခန်းကျောင်းကဆ ्याम ဒေါကင်စီကတော့6တန်းလောက်ရောက်ရင်ကျောင်းထွက်သူတွေများနေတဲ့အကြောင်းလည်းပြောပါတယ
်။တရုတ်ကျန်တော့ဒီ6တန်းအထိသူတို့မူလတန်းလို့တတ်မှတ်တယ်။တတ်မှတ်တဲ့ချိန်မှာဆိုဒီ6တန်းအထိတက်တဲ့ကလေးကများတယ်။6တန်းကနေစပြီးတော့သူတို့ဒီအသက်သူတို့ကျန်တော့ဒီကျန်တော့အသက်ကနည်းနည်းကြီးကြတယ်အသက်တောင်းတတဲ့ချိန်မှာဆိုရင်အဲ့ဒီမှာ6တန်းလောက်ရောက်ပြီဆိုတော့ဒီတချို့ဆို14 15 16နှစ်တွေပါလာချိန်မှာအိမ်မှာလူမရှိဘူးဆိုရင်တို့အနေနဲ့ကျောင်းဆက်မတက်ဖြစ်တော့တယ်ဒီ6တန်းကပို့ပြီးတော့များတယ်တို့ဒီရက်သွားတဲ့ဟာလေ
မိုင်းလာဒေတာမှာရှိတဲ့ကျောင်းတွေဟာအလေတန်းအဆင့်အထိသာတင်ကြားပေးနိုင်တာဖြစ်ပြီးပညာဆက်လက်တင်ကြားလို့ရင်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကတခြားဒေတာမှာကျောင်းတက်ရတာဖြစ်ပါတယ်စီလူးဒေတာအုပ်ချုပ်ရေးမှုဦးဆိုင်ဆန်ကတော့လက်ရှိ6တန်းအထိကျောင်းတွေဖွင့်လှစ်နိုင်ပေမဲ့နောက်နှစ်တွေမှာတက္ကသိုလ်ကောလိပ်တွေဆက်ဖွင့်ဖို့ရှိကြောင်းပြောပါတယ
်ကျောင်းတော့တက္ကသိုလ်ဖွင့်ဖြစ်ရကျောင်းတော့ဒီဒီလိုမျိုးဖြစ်လာဖို့တော့အခုတော့စီစဉ်နေတယ်
လောလောဆယ်မတင်မနေရပညာရေးစနစ်ကိုကျင့်သုံးလာတာကြောင့်နောက်ပိုင်းမှာပညာတပိုင်းတစားနဲ့ကျောင်းထွက်သူတွေနေပါလာကြောင်းလည်းဦးဆိုင်ဆံမှပြောပါတယ်။မိုင်းလာဒေတာမှာငင်းချင်းကြီးယူပြီးတဲ့နောက်နိုင်ငံတော်အစိုးရနဲ့ပူးတွဲပြီးကျောင်းတွေဖွင့်လှစ်ခဲ့ပေမဲ့2009ခုနှစ်နေကြားဆောင်တပ်ဖွဲ့စည်းရေးနဲ့ပတ်သက်ပြီးမပြေမလည်တာတွေဖြစ်ခဲ့တဲ့အတွက်ပညာရေးလုပ်ငန်းတွေမှာနှောင့်နှေးခဲ့ရပါတယ်။ဒီကာလအတွင်းမှာတော့မိုင်းလာဒေတာမှာကိုထုကိုထကျောင်းတွေဖွင့်လှစ်ခဲ့တယ်လို့2012ခုနှစ်အစိုးရအပြောင်းလဲဖြစ်ခဲ့တဲ့နောက်မှာပညာရေးကဏ္ဍကိုပြန်လဲတိုးမြင့်ဆောင်ရွက်လာတာဖြစ်ပါတယ်
။ကိုမိုးစောပြောပြသွားတာပါမြန်မာနဲ့ဆိုင်တဲ့သတင်းတွေကိုဒီမှာခိတရန်နာပြီးထိတ်တန်းနိုင်ငံတကာသတင်းတပုတ်ကိုတင်ပြပါမယ်။သမ္မတဒေါ်နယ်ထရမ့်အကြောင်းပုံမွင့်လင်းလင်းဝေဖန်ရေးသားထားတဲ့လျှို့ဝှက်တန်တမန်ကျေးနှံစာပေါက်ကြားသွားခဲ့ပြီးနောက်အမေရိကန်ဆိုင်ရာဗြိတိသျှသံအမကြီးကင်ဒါရော့ရှ်ယာဒူးကနှုတ်ထွက်သွားတဲ့ကိစ္စနဲ့ပတ်သက်လို့နှစ်နိုင်ငံကြားအငြင်းပွားပွဲရာဖြစ်နေပါတယ်။တမန်ကြီးရဲ့လျှို့ဝှက်ကျေးနှံစာတင်းငွေနေ့မှာပေါက်ကြားသွားခဲ့ပြီးနောက်သမ္မတထရမ့်က Twitter ကနေပြင်းထန်စွာတုတ်ပြန်ရေးသားခဲ့တယ်လို့ယာဒူးကအနားယူတော့မဲ့ဝန်ကြီးချုပ်ထရီဇာမေကိုပါပုတ်ခတ်ပြောဆိုခဲ့တာပါ။ VOA သတင်းတောက် Arash Arabasadi သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်တင်ပြပါမယ်။
တန်တမာတူအဖြစ်တသက်တာလောက်ကင်လာခဲ့တဲ့ကင်ဒါရော့ခာအမေရိကန်ဆိုင်ရာတာမာကြီးအဖြစ်2016ခုနှစ်ခရဲကတာဝန်ထမ်းဆောင်ခဲ့တာဖြစ်ပေမဲ့အခုတော့အနားယူသွားပါပြီ။တမရဒေါ်နယ်ထရမ့်ဟာအရေးချင်းမပြည့်သူလက်ပြမလုံသူအဖြစ်ဝေဖန်ထားတဲ့တန်တမာကျေးနှံစာ Daily Mail သတင်းစာကိုပေါက်ကြားသွားပြီးတဲ့နောက်အခုလိုအနားယူသွားတာပါ။တနင်္လာနေ့မှာတော့တာမာကြီးဒါရက်ကိုတမရထရမ့်က Twitter ကနေဝေဖန်လိုက်ပြီးယာရုကအနားယူရမယ့်ဝန်ကြီးချုပ်ထရီဇာမေရဲ့ Brexit အပေါ်ကန်တွယ်ပုံကိုလည်းကဲ့ရဲ့ရှုံချခဲ့ပါတယ်။ ဝန်ကြီးချုပ်မေကတော့လွတ်တော်စည်းဝေးအတွင်းသမတ်ကြီးကိုချီးကျူးပြောကြားခဲ့ပါတယ
် Mr. Speaker, this morning I have spoken to Sir Kim Darroch.I have told him that it is a matter of great regret.
တူတော်ဥက္ကဋ္ဌကြီးရှင်ဒီမနက်ပဲကျွန်မဆာကင်ဒေါ်ရော့ရှ်နဲ့စကားပြောလိုက်ပါတယ်။သူ့အနေနဲ့တန်အမယာဒူးကနှုတ်ထွက်ဖို့လိုအပ်တယ်လို့ခံစားရတဲ့အထီးဖြစ်သွားတဲ့အပေါ်စိတ်မကောင်းကြောင်းကျွန်မပြောခဲ့ပါတယ်။ဆာကင်ဒေါ်ရော့ရှ်ဟာသူ့ဘဝတစ်လျှောက်လုံးဗြိတိန်အစိုးရအတွက်တာဝန်ထမ်းဆောင်သွားခဲ့သူမို့ကျွန်မတို့သူ့ကိုအင်မတန်မှကျေးဇူးတင်သင့်ပါတယ
်။အတိုက်ခံကောင်းဆောင်ဂျယ်ရမီကိုဘင်အပါအဝင်လွတ်တော်အမတ်တွေကလည်းတာမကြီးကိုထောက်ခံအားပေးကြပါတယ
် And I think the whole house should join together in deeply regretting the feeling that he's obviously got
that he must not come up ဖြစ်တော့မယ်လို့ခံစားခဲ့ရတဲ့အချိန်တွေရောက်သွားခဲ့တဲ့ပေါ်လွတ်တော်တစ်ခုလုံးကစိတ်မကောင်းကြောင်းပြောတင်ပါတယ
်ဝန်ကြီးချုပ်ထွေးစားမေးနေရာမှာအစားထိုးတာဝန်ထမ်းဆောင်ရမယ်လို့တစ်ပေးခဏရသူထိတ်တန်းနှုတ်ရဲ့စကားစစ်ထိုးပွဲအတွင်းလက်ရှိနိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန်ကသူ့ရဲ့သဘောထားကိုအခုလိုပြောခဲ့ပါတယ
် Sometimes things that you have to say to your friends that you rather not say like I said to President Trump today because I think
တချို့နေရာတွေမှာကိုကပြောခြင်းပေမဲ့မပြောသင့်တဲ့ကိစ္စတွေရှိပါတယ်ဒီကနေ့ကျွန်တော်သမ္မတ Trump ကိုပြောလိုက်သလိုပါသူ့အနေနဲ့ဝန်ကြီးချုပ်မေကိုဝေဖန်ခဲ့တာတွေဟာလက်ခံနိုင်စရာမရှိပါဘူးသူ့အနေနဲ့မပြောသင့်ပါဘူ
းအလားတူပဲဒီစကားစစ်တိုးဘက်မှာပါတဲ့ဝန်ကြီးချုပ်ဖြစ်လာရေးတစ်ပေးခံရသူနောက်တူဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Boris Johnson ကလည်းအဲ့ဒီရုပ်တံစကားစစ်တိုးဘက်အတွင်းသူ့သဘောထားကိုအခုလိုပြောပါတယ်
I think it is absolutely vital that the advice that civil servants give
ကိုနိုင်ငံကတာမတ်ဒီဘလိုက်မှုမရှိဘဲသူတို့ရဲ့အချမ်းညာတွေကိုလွတ်လပ်စွာပေးသင့်တယ်ဆိုရင်သူတို့ရဲ့တင်ပြချက်တွေအပြင်ကိုပေါက်ကြားမသွားအောင်ထိန်းသိမ်းဖို့အင်မတန်အရေးကြီးပါတယ်။ဝန်ကြီးတွေအနေနဲ့လည်းပေါက်ကြားအောင်မလုပ်သင့်ပါဘူး
။တမနာထွန့်ကိုအမြဲတမ်းဝေဖန်ပြောဆိုလို့ရှိတဲ့ဒီမိုကရက်လွတ်တော်အမအာဒမ်ရှစ်ကကြီးညာချက်ထုတ်ပြန်ပြောဆိုတာမှာတော့သမ္မတကမဟာမိတ်နိုင်ငံတွေကတန်တမာနေတည်တင်သွားအောင်ပြောဆိုလှုပ်ဆောင်မှုတွေကြောင့်နိုင်ငံခြားမှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်ဝန်ထမ်းတွေကိုပါထိခိုက်စေနိုင်ကြောင်းပြောပါတယ်။အလားတူပဲအမေရိကန်တန်တမာဟောင်းအလက်ဇန္ဒရာဘတ်စ်ဖိုးကလည်
း But it certainly sets a very bad example of having the head of state of the United States being able to basically
ကိုယ့်ရဲ့အကြီးအကဲမဟာမိတ်နိုင်ငံကတန်မတ်ကိုသမ္မတကအခုလိုနှင်ထုတ်လိုက်တဲ့သဘောလှုပ်ဆောင်မှုကမဖြစ်သင့်တဲ့ဥပမာတစ်ခုဖြစ်ပါတယ်။
ဒီမနေ့ရကိုအစားထိုးတာဝန်ထမ်းဆောင်မဲ့သူရွေးချယ်ပြီးရင်ဝန်ကြီးချုပ်ထရေဇာမေဟာလာမဲ့သတင်းပတ်အနေနဲ့အတွင်းယာရုကအနားယူတော့မှာပါဒီတော်တွင်ကျင်းနန်းစာပေါက်ကြားသွားတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ဝန်ကြီးချုပ်ရုံးကညွှန်ကြားထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်တင်ပြခဲ့တာဖြစ်ပါတယ်အခုရေဒီယိုအစီအစဉ်ပြီးပြီးချင်းည9:00 to 9:00ခွဲထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Intel Set 70နဲ့ Mia Set 3တို့ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပ
ါ။ဟောင်မူစီလေချာကဖြတ်သန်းမဲ့ဗြိတိန်ရေနံနဲ့သင်္ဘောတစ်စင်းကိုအီရန်သင်္ဘောတွေကြားပြတ်ဟန်ထားဖို့ကြိုးပမ်းခဲ့တဲ့အကြောင်းဗြိတိန်နိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်။နောက်ဆက်ပြီးခဲ့တဲ့အီရန်သင်္ဘော3စင်းကတော့ဗြိတိန်စစ်သင်္ဘောတစ်စင်းကသတိပေးခဲ့ပြီးတဲ့နောက်လက်လျှော့သွားခဲ့တဲ့အကြောင်းလဲကြေညာချက်မှာဖော်ပြခဲ့တာပါ။အီရန်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့ကတော့ဗြိတိန်နိုင်ငံရဲ့ဆွဆွချက်ကိုညှင်းဆန်းခဲ့တာပါ။ယူအန်ဆွေရအဘော် First Thing ဌာနကတော့ကင်းလေတင်မော်တွေပုံမှန်တာဝန်ယူခဲ့တာဒါဖြစ်ပြီးပြည်ပကတင်မော်တွေထူးသဖြင့်ဗြိတိန်တင်မော်တွေနဲ့ပြဿနာတစ်စုံတစ်ရာမရှိခဲ့ကြောင်းလဲဖော်ပြခဲ့ပါတယ်။အမေရိကန်ပြည်သူ့မှာလွန်ခဲ့တဲ့စနစ်ကျော်ကအသက်မပြည့်သေးတဲ့ Main Clinic တွေကိုလင်ကုန်ကူးမှုနဲ့တရားစွဲခံခဲ့ရတဲ့ဘီလီယနာတတိ Jeffrey Epstein ကိုထောင်နဲ့ရှော့ပေါ်ပြီးပြည်သူ့တရားသူကြီးတာဝန်ထမ်းဆောင်နေစဉ်ကသဘောတူလက်ခံခဲ့တဲ့နဲ့ပတ်သက်လို့လက်ရှိလူသမားဝန်ကြီး Alexander Acosta ကခုခံပြောကြားလိုက်ပါတယ်။အဲဒီကပြန်သူတရားဝင်ကဝင်ရောက်မဆောင်ရွက်ခဲ့ရင် Jeffrey Epstein အနေနဲ့ပြည်နယ်အဆင့်မပြင်းထန်တဲ့ဆွဆွဲချက်တွေတင်ခံပြီးထောင်ချမဲ့အခြေအနေကလွတ်သွားနိုင်တယ်ဆိုပြီးဝန်ကြီး Acosta ကကာကွယ်ပြောဆိုခဲ့ပါတယ်။ American သမ္မတ Donald Trump ရဲ့လက်ရှိနဲ့အရင်ဆိုးအရာရှိတွေ CIA ဖွဲ့ဝင်တွေကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်ဟန်တားမှုအချင်းပြတ်ချစားမှုနဲ့ဇက်တီသားမှာတရားမဝင်ဝင်လာကြတဲ့မိသားစုတွေကကလေးတွေကိုခွဲခြားထိန်းသိမ်းတဲ့မူဝါဒနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာစင့်ခေါ်အမိန့်စာထုတ်တင်မတင်အောက်လွှတ်တော်တရားရေးကော်မတီမှာဒီကနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားကြပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြသွားတာပါ။ဒီညတိအတွက်စီစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00 to 9:00အထိလိုင်းနိုမီတာ7925ရုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာည9:00မှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပ
Thank you.
This program has come to you from the Voice of America, Washington.
From Washington.